Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်မေလ6ရက်တောက်ကြနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိင်းကြညာမှာပါဆီးရီးယားကဒုက္ခသည်စခန်းလီချောင်းတိုက်ခိုက်ခံရတဲ့ပေါ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂကတောင်းဆိုပါတယ်အီရန်နိုင်ငံဘက်ဂရက်မြို့တော်တဝန်ဒီကနေ့ပိတ်ဆို့တားဆီးထားပါတယ်မြန်မာဆွေးဝါးသည်ရဲ့ပထမဆုံးပြည်ပခီးအဖြစ်လာအိုနိုင်ငံနေချင်းမြန်ခီးစင်မှာသမရဦးထင်ကျော်နဲ့ဒေါ်ဆန်းစုကြည်လည်းလိုက်ပါသွားပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဒီကနေ့ညနေပိုင်းမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့ဖကန့်ကြောက်စိမ့်တူဖော်တဲ့လက်ကွက်တစ်ခုမှမြေပြိုကျလို့အနည်းဆုံးလူ73ယောက်သေဆုံးခဲ့ရပါတယ်
။သူတို့နောက်မှာရှိတဲ့ပေ300လောက်ရှိတဲ့ကြောက်ကမ်းသားပေါ့နော်ပြိုကျတာပေါ့နော်။အဲလူနည်းနည်းပါးပါးပြိသွားတဲ့အခါကျတော့ဒီနာမှာရှိတဲ့ကျင်းတူးနေတဲ့လူတွေကဒီမှာလာ
ဖကန့်ဒေသမှာရှိတဲ့အလွတ်သတင်းတောက်တူပြောပြခဲ့တာပါ။နိုင်ငံတကာသတင်းတွေပြပခြင်းနားဆင်ကြရပါမယ်ရှင်။ရှမ်းပြည်မြောက်ပိုင်းမှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားကတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးလွတ်ရာတင်ဆောင်ရင်းနဲ့စားနပ်ရိက္ခာနဲ့တခြားအကူအညီတွေလိုအပ်နေပါတယ်။တခါနိုင်ငံတကာသတင်းလွှာတွေထဲမှာတော့မြန်မာလူမျိုးတွေအမေရိကန်သမ္မတရွေးကောက်ပွဲမှာဘယ်လိုပါဝင်မဲပေးကြသလဲဆိုတာနဲ့အတူအမေရိကန်မှာသမ္မတကိုပြည်သူတွေနဲ့ပါတီဝင်တွေဘယ်လိုရွေးချယ်ကြသလဲဆိုတဲ့သမ္မတရွေးချယ်ပုံဤစနစ်နဲ့လုံနီးလုံဟန်တွေကိုလည်းနားဆင်ကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကြီးညာပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းကဒုက္ခသည်စခန်းတစ်ခုကိုကြာသပတေးနေ့မှာလေကြောင်းကတိုက်ခိုက်ခံရတာကြောင့်လူဒါဇင်ပေါင်းများစွာသေဆုံးရတဲ့ဖြစ်ရပ်ပေါ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတို့ကတောင်းဆိုလိုက်ပြီးဒါဟာဆေးရဆွေးမှုကျူးလွန်တဲ့ဖြစ်ရပ်မျိုးတစ်ဖြစ်နိုင်တယ်လို့ပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းအိုက်ဒလစ်ပြည်နယ်ဆာမာဒါအယန္နာကခါမိုနာဒုက္ခသည်စခန်းတိုက်ခိုက်ခံရတာမှာလူ30ထဲမှနေသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့သမရအာဆက်ဆန့်ကျင်ရေးတက်ကြွလှရှားသူတွေရဲ့ကွန်ရက်တစ်ခုဖြစ်တဲ့ဒေတာတွင်းညှိနှိုင်းဆောင်ရေးကော်မတီ LCC ကပြောပါတယ်။တကြွလှူရှားသူနောက်တစ်ဖွဲ့ဖြစ်တဲ့ပြည်တွင်ခြေဆိုင်ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကတော့တေဆုံးသူအရေအတွက်ကို28ယောက်လို့ပြောပြီးအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းတေဆုံးသူအရေအတွက်တိုးလာပွဲရှိတယ်လို့လည်းသတိပေးထားပါတယ်။တိုက်ခိုက်မှုအတွက်ဆီးရီးယားဆွေရောက်ပေါ်တန်တရားဖြစ်ကြမယ်လို့လူသားချင်းစာနာမှုရေးရာဆိုင်ရာကုလသမဂ္ဂလက်ထောက်ဒုတိယအတွင်းမှူးချုပ်စတီဖန်အိုဘရိုင်ယန်ကပြောပါတယ်။ဒီလိုဆိုးသွမ်းရက်စက်တဲ့လူရက်ကိုဘယ်သူပဲလှုပ်လို့လှုပ်တဲ့လူကိုကုလသမဂ္ဂကတာဝန်ယူခိုင်းမှာဖြစ်တယ်လို့လည်းဆိုပါတယ်။အလပိုမျိုးအထိချက်တွင်ပြီးအပြစ်ခတ်ရစဲတဲ့အကြောင်းရုရှားနဲ့ဆီးရီးယားတာဝန်ရှိသူတွေကကြာတာပရိနေမှာကြီးညာအပြီးနိုင်ပိုင်းအတွင်းမှာပဲတူရကီနယ်စပ်နာကဒုက္ခသည်စခန်းကိုတိုက်ခိုက်ခံရတာပါ။အ
ီရန်နိုင်ငံဘက်ကရမ်မြို့ဟာဒီကနေ့မှာတော့ပိတ်ဆို့ကယံထားတဲ့အခြေအနေမှာရောက်နေပါပြီ။အခိုင်အမာကာကွယ်ထားတဲ့နိုင်ငံတကာဆုံးအိုက်ဇက်ထဲကိုပြီးခဲ့တဲ့သတင်းပါမှာဆန္ဒပြသူတွေအတင်းဝင်ခဲ့ပြီးလွတ်တော်ထဲကိုချိုးဖောက်ဝင်ကြတာကြောင့်လွတ်တော်အမတ်တွေအသက်လူထွက်ပြေးခဲ့ရတာမျိုးထပ်မဖြစ်စေဖို့အတွက်မြို့တော်တဝန်းကွန်ကရစ်အသားအစီတွေကိုအစိုးရကချထားလိုက်တာပါ။မြို့တော်အရှိဘက်ကအဓိကဆန္ဒပြရနေရာဖြစ်တဲ့တာဟီရီရင်မြင့်နဲ့အနောက်ဘက်ကအိုက်ဇက်နေရာကိုဆက်သွယ်ထားတဲ့တစ်ဂရစ်မြစ်ဖြတ်အဓိကတံတားတွေကိုကွန်ကရစ်အသားအစီအထက်ထက်နဲ့ပိတ်ထားပါတယ်။မြို့တော်အရှိဘက်မှာပဲရှိပြီးတော့သဘောရတင်မာတဲ့ရှီယိုက်ဘာသာရေးကောင်းဆောင်မတ်ကာဒါအယ်ဆာဒါကိုထောက်ခံသူလူ၅တန်းလုံးနေတဲ့ဆာဒါမြို့ကိုလည်းအလားတူပိတ်ဆို့တားဆီးထားပါတယ်။ဆန္ဒပြသူတွေအနေနဲ့လိုအပ်တယ်ဆိုရင်လှေတွေကိုတုံးပြီးတော့မြစ်ကိုဖြတ်မယ်ဆိုတဲ့သတင်းတွေဒီကနေ့မနက်ပိုင်းကထွက်နေခဲ့ပါတယ်။အိုက်ဇက်နေရာထဲမှာလည်းနိုင်ငံခြားတန်ယုံတွေလုံးဝပိတ်ထားပြီးတော့လုံခြုံရေးတိတိတသားတိုးမြင့်ချထားတာတွေ့ရပါတယ်။သတင်းပတ်ကုံရက်တွေအတွက်လူတွေဈေးဝယ်ထွက်ကြတာနဲ့အမျှတောက်ကြနေမှာလည်းအစောပိုင်းကလမ်းတွေပေါ်မှာလုံခြုံရေးတိုးမြင့်ချထားခဲ့ပါတယ်။အထူးကဆန္ဒပြပွဲကြီးကိုနေ့လယ်နောက်ပိုင်းမှာလှုပ်ဖို့ရှိခဲ့တာပါရှင်။
မြောက်ကိုရီးယားနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာအတွင်းအကြီးမားဆုံးနိုင်ငံရေးဆွေးနွေးပွဲတစ်ရက်ကျင်းပနေပါတယ်။ဒီကနေ့စတင်တဲ့9ကြိမ်မြောက်အလို့သမားပါတီညီလာခံမှာနိုင်ငံသားသတင်းတောက်တွေကိုဖိတ်ကြားခဲ့ပေမဲ့လည်းတက်ရောက်သတင်းယူခွင့်မရကြပါဘူး။ပါတီကိုယ်စားလှယ်တွေရဲ့အဆင့်မြင့်အစည်းအဝေးတွင်ထိတ်တန့်ဆွေးရတာဝန်ရှိသူတချို့အပြောင်းအလဲလုပ်နိုင်မွယ်ရှိနေတာကြောင့်ကိုရီးယားကျွန်းဆွယ်ကအခြေအနေကိုအမေရိကန်ပြည်ထောင်စုကအာရှမဟာမိတ်တွေနဲ့အတူအနီးကပ်စောင့်ကြည့်နေပါတယ်။မြောက်ကိုရီးယားအနေနဲ့အခုညီလာခံကာလအတွင်းဒုံးကြီးဒါမှမဟုတ်နျူကလ িয়ার စမ်းသပ်မှုတစ်ခုခုလုံခြုံလုံကောင်းလုပ်နိုင်တယ်လို့လည်းအမေရိကန်ကခန့်မှန်းထားပါတယ်။မြောက်ကိုရီးယားအစိုးရဟာအစောပိုင်းဒုံးလင်းနဲ့ဆန်းသတ်မှုတွေကြောင့်ပြီးခဲ့တဲ့လအတွင်းနိုင်ငံတကာကပိတ်ဆို့တံခတ်ရေးယူတာတွေတိုးမြှင့်ချမှတ်တာကိုခံနေရတာဖြစ်တယ်လို့အမေရိကန်နိုင်ငံကြေးဌာနပြောခွင့်ရမာ့ခ်တုန်နာကပြောပါတယ်။မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့ဇန်နဝါရီလတုန်းကသရုဒ္ဓအကြိမ်မြောက်နျူကလ িয়ার ဆန်းသတ်မှုလုပ်ခဲ့တယ်လို့မကြာခင်လတွေအတွင်းပယ်ထိန်တဲ့ဒုံးကြီးဆန်းသတ်မှုတချို့ကိုလည်းလုပ်ခဲ့တာပါ။ဒီလိုအခြေအနေတွေကြောင့်တောင်ကိုရီးယားနိုင်ငံမှာအဆင့်မြင့်ဒုံးလင်းနဲ့ကာကွယ်ရေးစနစ်တစ်ခုထားရှိကောင်းထားရှိသွားဖို့အမေရိကန်ကတောင်ကိုရီးယားအစိုးရနဲ့တရားဝင်စတင်ဆွေးနွေးနေပါတယ်။
အမေရိကန်သမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Republican Party ဖက်ကဒေါ်နယ်ထရမ့်ဟာပါတီကောင်းဆောင်မရဲ့ထောက်ခံမှုရောမရသေးပါဘူး Republican Party ကနေလက်ရှိရာထူးတာဝန်ရယူထားသူတွေထဲမှာအဆင့်အမြင့်ဆုံးဖြစ်တဲ့အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကတော့ Donald Trump ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်ထောက်ခံမှုအဆင့်အမြင့်မဖြစ်သေးဘူးလို့မနေ့ကြာတာပရင်းနေ့ကပြောပါရယ်သူရာသမ္မတလောင်းမဖြစ်ခဲ့ဘူးဆိုရင်ဇူလိုင်လမှာကျင်းပမယ် Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုသူ့ကိုထောက်ခံသူတွေကစူပူဆန္ဒပြမှုတွေလှုပ်ကောင်းလှုပ်လိမ့်မယ်ဆိုတော့ Trump ရဲ့ပြောစကားကို Paul Ryan ကဝေဖန်ခဲ့ပူပါတယ်။တစ်ချိန်တည်းမှာပဲအောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ရဲ့လုပ်ငန်းရပ်တွေကိုလည်း Trump ကထောက်ခံမှုအဆင့်အမြင့်မဖြစ်သေးဘူးလို့ဆိုပေမဲ့ American နိုင်ငံသားတွေကိုကူညီဖို့အနာဂတ်မှာပူးပေါင်းလှုပ်ကိုင်သွားမှာပါဆိုပြီးတော့ Donald Trump ကပြောပါတယ်။ Republican Party ရင်းကအထင်ကြီးပုဂ္ဂိုလ်တွေဖြစ်တယ်လို့သမ္မတဟောင်းတွေဖြစ်ကြတဲ့ George H.W. Bush နဲ့သူသားဖြစ်တဲ့ George W. Bush တို့လိုပါတီဝင်အတော်များများရဲ့ထောက်ခံမှုတွေကိုလည်း Trump မရသေးပါဘူး။ဇူလိုင်လမှာကျင်းပမယ့်ပါတီညီလာခံကိုသမ္မတဟောင်းနှစ်ယောက်စလုံးတက်ရောက်မှာမဟုတ်သလို Trump နဲ့ပတ်သက်ပြီးတော့လူသိရှင်ကြားမှတ်ချက်ပေးတာမျိုးလည်းမရှိပါဘူးရှင်။
ယူအေဘီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီဝေကနေတောက်ကြညနေပိုင်းတွေကိုတရေဆက်လက်ထုတ်လင်းနေပါတယ်သမရဦးထင်ကျော်ဟာဒီကနေ့မနေ့ပိုင်းကလာအိုနိုင်ငံကိုနေချင်းပြန်ခီးစဉ်တစ်ခုသွားပါတယ်မြန်မာနိုင်ငံမှာအရသာဦးဆောင်တဲ့အစိုးရအဖွဲ့တက်လာပြီးနောက်ပိုင်းပထမဆုံးပြည်ပခီးစဉ်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံသားရေးဝန်ကြီးဒေါ်ဆန်းစုကြည်လည်းလိုက်ပါသွားပါတယ်သမရဦးထင်ကျော်နဲ့ဇနီးဒေါ်စုစုလွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်တို့ကိုဒုတိယသမရ2ဦးတမတော်ကာကွယ်ဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်နဲ့တခြားအဆင့်မြင့်တာဝန်ရှိသူတွေကနေပြည်တော်လေစိတ်မှာလိုက်ပို့ကြတဲ့တပ်ပုံတွေကိုနိုင်ငံတော်သမရယုံကထုတ်ပြန်ထားတာတွေ့ရပါတယ်သမရဦးထင်ကျော်နဲ့အဖွဲ့ကိုလာအိုသမရပွန်ညန်းဗိုရချစ်ကဗီယန်ချင်းမြို့တော်လေးစိတ်မှာကျူစွန်နှုတ်ဆက်တာကိုလာအိုနိုင်ငံပိုင်ရုပ်မြင့်သံကြားသတင်းဌာနကထုတ်လင်းပြသပါတယ်လာအိုသမရဟာပြီးခဲ့တဲ့ AP လကရွေးကောက်တင်မြှောက်ခံထားရတာပါကျူစွန်ပွဲခမ်းနားပြီးတဲ့နောက်နှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးကြတာမှာကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုပညာရေးခရီးသွားလုပ်ငန်းတယ်ယူပို့ဆောင်ရေးကဏ္ဍတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေပါဝင်တယ်လို့လာအိုနိုင်ငံသတင်းမီဒီယာတွေမှာဖော်ပြပါတယ်လာအိုနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဖြစ်ပြီးစက်တင်ဘာလကျရင်အာဆီယံထိပ်သီးအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပဖို့ရှိပါတယ်။သမရဦးထင်ကျော်နဲ့အဖွဲ့ဟာဒီကနေ့ညနေပိုင်းမှာမြန်မာနိုင်ငံကိုပြန်ရောက်လာမှာဖြစ်ပါတယ်
။နိုင်ငံပေါင်း10နိုင်ငံပါဝင်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာတရုတ်နိုင်ငံကသူ့ရဲ့အခမ်းအနားကိုပိုပြီးအရေးပါအောင်လုပ်ချိန်မှာပဲအရှေ့တောင်အာရှရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုတခြားလုံးအားပေးထောက်ခံလာတဲ့ဂျပန်နိုင်ငံကလည်းအာဆီယံနိုင်ငံတွေနဲ့ချိတ်ဆက်လုပ်ကိုင်မှုကိုရှေ့တိုးဆောင်ရွက်လာပါတယ်။အရှေ့တောင်အာရှရဲ့လုံခြုံရေးနဲ့ပတ်သက်လို့ဆွေးနွေးညှဉ်းပန်းနေကြတဲ့အရေးကိစ္စမှာလည်းဂျပန်နိုင်ငံကသူ့ရဲ့အခမ်းအနားကိုတိုးမြင့်ဆောင်ရွက်လာပါတယ်။အထူးသဖြင့်တောင်တရုတ်ပင်လယ်အရေးနယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့ကိစ္စတွေကိုအင်အားမတုံ့မဲနဲ့ဥပဒေအတိုင်းကင်တွယ်ဖြေရှင်းဖို့လိုတယ်လို့ဂျပန်ကဆိုပါတယ်။ Vietnam, Laos, Thai အပါအဝင်မြေခေါင်မြေဝန်းတစ်လျှောက်အခြေခံအဆောက်အုံတည်ဆောက်ရေးကူညီဆောင်ရွက်ပေးဖို့အတွက်၃နှစ်စာဒေါ်လာ6.8တန်း300ရသွားမဲ့အစီအစဉ်ကိုဒီသတင်းမှတ်အစောပိုင်းမှာပဲဂျပန်နိုင်ငံကကြေညာပါတယ်။ဂျပန်မြေခေါင်ဒေသအစပြုချိတ်ဆက်ဆောင်ရွက်မှုဟာဒေသရင်းကလန်ဒရာနဲ့မီယထာလန်တွေကိုအစစ်မြင့်တိဆောက်ပေးဖို့ရည်ရွယ်တဲ့အပြင်လူသားရင်းမြစ်ဖွံ့ဖြိုးတိုးတက်မှုနဲ့မဲခေါင်မြေဝန်ဒေသကိုကူညီထောက်ပံ့ပေးဖို့ဖန်တီးလှုပ်ဆောင်တာဖြစ်တယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှိဒါကဘန်ကောက်တက္ကသိုလ်မှာပြောကြားသွားခဲ့ပါတယ်
။အိန္ဒိယနိုင်ငံမှာလက်ရှိအစိုးပြုထားတဲ့ဥပဒေမူကြမ်းတစ်ခုအတည်ပြုသွားမယ်ဆိုရင်တော့အိန္ဒိယနယ်နိမိတ်မြေပုံကမမှန်မကန်ဖော်ပြသူတွေဟာထောင်ဒဏ်9နှစ်အထိနဲ့ဒဏ်ကျင်းငွေအမေရိကန်ဒေါ်လာ15သန်းအထိချမှတ်ခံရနိုင်ခြင်းရှိပါတယ်။အများပြည်သူလေးလာဖို့ဗိုလ်ထုနေကထုတ်ပြန်ထားတဲ့ဥပဒေမူကြမ်းနဲ့ပတ်သက်ပြီးဝေဖန်ကြံပေးဖို့ရပ်ပေါင်း30အချိန်ပေးထားပါတယ်။နိုင်ငံတကာနယ်နိမိတ်တွေအပါအဝင်အိန္ဒိယနိုင်ငံရဲ့ပထဝီဝင်ရေးမြေအနေထားဆိုင်ရာမာယွန်းနဲ့ဒါမှမဟုတ်မှန်မှန်ကန်တဲ့သတင်းအချက်အလက်တွေကိုအင်တာနက်ဒါမှမဟုတ်အွန်လိုင်းဝန်ဆောင်မှုဒါမှမဟုတ်ဘယ်လိုအီလက်ထရောနစ်ပုံစံတစ်ခုခုဒါမှမဟုတ်တခြားပုံစံတမျိုးမျိုးနဲ့ပေါ်ပြတာဖြန့်ချီတာထုတ်ဝေတာဒါမှမဟုတ်ဖြန့်ဝေတာကိုဘယ်သူမှမလုပ်ရဘူးလို့ပထဝီဝင်ရေးမြေအနေထားသတင်းအချက်အလက်ဆိုင်ရာ2016ခုနှစ်စီမင်းဥပဒေမူကြမ်းမှာဖော်ပြထားပါတယ်။ဒီဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်သူဘယ်သူမဆိုအိန္ဒိယရူပီငွေ10တန်းကနေတန်း1000ဒါမှမဟုတ်ထောင်ဒဏ်9နှစ်ဒါမှမဟုတ်လေပြည်တန်2ရက်စလုံးကိုချမှတ်ခံရနိုင်တယ်လို့ဖော်ပြထားပါတယ်အဲ့ဒီဒဏ်ကျင်းငွေဟာအမေရိကန်ဒေါ်လာငွေနဲ့ဆိုရင်ဒေါ်လာ3သိန်းခွဲကနေ15တန်းအထိရှိတာပါအိန္ဒိယနိုင်ငံရဲ့နေမျိုးတွေကိုအနောက်နိုင်ငံတွေကဖော်ပြပြောဆိုတာနဲ့ပတ်သက်ပြီးလက်ရှိအာဏာရ BJP ပါတီကဝေဖန်ပြောဆိုလာတာပါအဲ့ဒီနေမျိုးဖော်ပြချက်တွေထဲမှာဂျမ်မူကက်ရှမီးယားနဲ့အာရူနာချောပရဒက်ရှ်ဒေသတွေကိုပါကစ္စတန်နဲ့တရုတ်နိုင်ငံရဲ့ဒစီတစ်ပိုင်းအဖြစ်မကြာခဏဖော်ပြလိမ့်ရှိပါတယ်ကက်ရှမီးယားဒေသအစိပ်ပိုင်းတချို့ကိုပါကစ္စတန်ပိုင်နယ်အဖြစ် 2025ခုနှစ်ဧပြီလမှာဖော်ပြခဲ့တဲ့ Al Jazeera ရုပ်သံဌာနဟာထုတ်လွှင့်ခွင့်5ရက်ပြည့်ပင်ခံရဘူးပါတယ်။ကက်ရှမီးယားဒေသတစ်ခုလုံးကိုသူတို့ပိုင်တဲ့အဖြစ်အိန္ဒိယအစိုးရကအခိုင်အမာပြောထားတာပါ။
Greece အစိုးရကအသိပြထားမှုစဉ်းစားနေတဲ့အခွန်အခပင်စင်ခန်းစားခွင့်နဲ့ပတ်သက်ပြီးတော့စန့်ကျင်ဆန္ဒပြတဲ့အနေနဲ့ Greece အလုပ်သမားတွေဟာသူတို့အလုပ်ခွင့်ကနေတောက်ကြနေကထွက်ခွာသွားခဲ့ကြပါတယ်။အစိုးရရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တစ်ကသူတို့ရဲ့လုံအားခအတော်များများကိုဖျက်တောက်လိုက်မယ်လို့ Greece အလုပ်သမားတွေကပြောပါတယ်။အစိုးရရဲ့ချိုးချံချွေတာရေးလှုပ်ဆောင်မဲ့ကြိုးပမ်းချက်ဟာနိုင်ငံတကာကပေးမဲ့ဒေါ်လာဘီလီယံနဲ့ချီတဲ့ချင်းငွေသဘောတူညီမှုတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်ပါတယ်။နိုင်ငံရဲ့အကြီးဆုံးပုဂ္ဂလိကနဲ့နိုင်ငံပိုင်လုပ်ငန်းတွေရှိရာအလုပ်သမားတမကရဲ့ပန်ကြားချက်အရ48နာရီကြာတဲ့ဆန္ဒပြပွဲဖြစ်လာတာပါ။ Greece ဟာကျောင်းနိုင်ငံဖြစ်ပြီးတော့ဆန္ဒပြတဲ့အထက်မှာဂရုလေတွေအမိုက်သိန်းကားတွေနဲ့အစိုးရဌာနတွေကိုရန်နာလိုက်တာတွေလည်းပါဝင်ပါတယ်။ပင်စင်စနစ်ကိုအားလုံးပြန်ပြီးစစ်ဆေးပြုပြီးမြတ်ဗထန်ချက်ကိုလာမဲ့တင်းငွေတွေနဲ့ညပါလီမန်မှာမဲခွဲဆုံးဖြတ်မှာဖြစ်ပြီးဒီဆန္ဒပြပွဲကိုလည်းမဲပေးမဲ့ကာလနဲ့အချိန်ကိုက်လှုပ်ဆောင်တာဖြစ်ပါတယ်။ပြန်လာချက်တာအတိဖြစ်သွားရင်လူမှုဖူလုံရေးရံမုံငွေအကျိုးခံစားခွင့်ရဖို့တတ်မှတ်လိုအပ်ချက်တွေထပ်တိုးလိုက်မှာဖြစ်တယ်လို့ဝင်ငွေများတဲ့သူတွေကလည်းဝင်ငွေခွန်တိုးကောင်းမှာဖြစ်ပါတယ်။နောက်ပြီးနိုင်ငံတော်ပင်စင်စနစ်ကိုလည်းပုံစံအစ်စ်နဲ့ဖန်တီးမှာပါ။ချိုးချံချွေတာရေးအစီအစဉ်တက်ဟာနိုင်ငံတကာကပေးမဲ့ချင်းငွေပမာဏကိုထပ်တိုးပေးအောင်ဆွဲဆောင်မှုရည်ရွယ်တာဖြစ်ပါတယ်။ Greece ရဲ့ပြန်လည်ပြုပြင်ရေးအစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးမှုတွေပြက်ပြဲသွားခဲ့ပြီးတဲ့နောက်နိုင်ငံတကာကခြေပေးဖို့သဘောတူထားပြီးတော့အခုတည်းမပေးသေးတဲ့ဒေါ်လာ4ဘီလီယံကို Greece ကဆက်ပြီးစောင့်ဆိုင်နေတာပါ။ဆန္ဒပြပွဲကိုအေသင်းမြို့လယ်မှာလာမဲ့တင်းငွေတွေနဲ့ထိဆက်လက်ကျင်းပသွားမှာဖြစ်ပါတယ်။
နောက်ဆုံးသိထားရတဲ့နိုင်ငံမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါ။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါတယ်။အခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေစက်တိုက်ထုတ်လွှင့်ပေးသွားပါရမယ်ရှင်။ဖကတ်မြို့နယ်ဆိုင်းတောင်ရွာအနီးကကြောက်စိမ့်လွက်ွက်မှာမြေပြိုကျတဲ့အတွက်အနည်းဆုံးလူ73ယောက်သေဆုံးခဲ့ပါတယ်။အခုလိုမြေပြိုမှုမဖြစ်ခင်3ရက်လောက်ကပဲအစိုးရတရဲ့တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဖကတ်ဒေသကိုတွားရောက်ခဲ့ပါသေးတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကပြောပြပါမယ်ရှင်
။ဟုတ်ကဲ့ဖကတ်ဒေသမြေပြိုမှုဟာကြာသပတေးနေ့ညပိုင်းမှာဖြစ်ပွားခဲ့ပြီးမြေပြိုသေဆုံးသူတွေရဲ့ရုပ်လောင်းတွေကိုတော့ဒီကနေ့မနေ့မှမှရှာဖွေတူးဖော်နိုင်ခဲ့တာဖြစ်ပါတယ်။လက်ရှိဖကတ်မြို့နယ်အတွင်းမြေပြိုရာကြောင့်ထိခိုက်သေးဆုံးတဲ့အခြေအနေကိုမြို့နယ်ရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
။ဖြစ်တာကတော့မနေ့ကညပေါ့9:15လောက်ပေါ့နော်။အဲ9:15လောက်မှာသူတို့မြေသားကိုပြောတယ်သူတို့ညလူကြီးရှာတဲ့ခါကျအလောင်းနေနဲ့လုံးဝဟိုအလောင်းတွေကိုမတွေ့ရဘူးမြေသားတွေပြုတ်တယ်မနေ့ဒီမနေ့ကျမှကျွန်တော်တို့ကအခမ်းအနားနဲ့ကျွန်တော်တို့ဒီကတာဝန်ရှိသူပုဂ္ဂိုလ်တွေနဲ့အကုန်လုံးဘက်ဖိုးလေးစီးနဲ့ရှာတာပေါ့နော်။ရှာတော့ခါကကျွန်တော်တို့ဆယ်အားလုံးသတ်သုံးလုံးတွေ့တာပေါ့နော်သတ်သုံးလုံးတွေ့ပြီးမှအခုစေဆောင်စေအောင်ရောမှအခုကျွန်တော်ဆောင်ရနေတယ်ခင်ဗျာအခုတိမှုတကင်းဖူးမွားညာဆောင်ရနေပါတယ်ခင်ဗျာ
ဖကန့်တေတာကအလွတ်သတင်းတော့ကိုဇော်မိုးထက်ကတော့ဒီတစ်ချိန်မြေပြူတာဟာအရင်တစ်ခါတွေလိုစွန့်ပစ်မြေစာပုံပြိုကျတာမဟုတ်ဘူးလို့ပြောပါတယ
်အဲအခုဟာကကိုမီလုတ်ွက်တီထဲမှာပေါ့နော်သူတို့လုပ်ငန်းဧရိယာနဲ့နည်းနည်းလွတ်ကင်းတဲ့နေရာတွေမှာတပိုင်းတနိုင်ပြီးဝင်ပြုတ်ထားတယ်ပေါ့နော်အဲ့လိုသူမိတာရဲ့နဲ့မှာသူတို့နောက်မှာရှိတဲ့ပေ300လောက်ရှိတဲ့ဒီကြောက်ကမ်းသားပေါ့နော်ပြူကျတာပေါ့နော်ပြူကျတဲ့နေရာမှာနှစ်ခါပြူကျတယ်ပထမတစ်ခါပြူကျလိုက်တဲ့အချိန်မှာအဲလူနည်းနည်းပါးပါးပြီးသွားတဲ့အခါကျတော့ဘေးနားမှာရှိတဲ့ဒီကျင်းတူးနေတဲ့လူတွေကဒီမှာလာပြီးတော့ခေါ်ကြဆွဲကြပေါ့နော်ဆွဲကြတာပေါ့နော်အဲ့လိုမျိုးလုံနေတဲ့အချိန်မှာဒုတိယအချိန်ထပ်ပြူလိုက်တဲ့အချိန်မှာနည်းနည်းမြေပြိတဲ့လူများသွားတာပေါ့နော်အခုကမြေစာပြူတာမဟုတ်ဘူးအဲကျင်းကမ်းပါပြူတဲ့အတွေ့ဟိုမြေသားကလည်းအရင်မများပါဘူးမများတဲ့ခါကျတော့ပေါ်တာလည်းခဏနဲ့ပြီးသွားတယ်ပေါ့နော
်တေဆုံးသူစုစုပေါင်း14ယောက်ရှိတယ်လို့လည်းကိုဇော်မိုးထက်ကပြောပါတယ
်ညကတော့ညတွင်ချင်း3ယောက်အပြင်းထန်တန်ရရတဲ့ခါကျတော့ကျတို့ဖကတ်ဒီပေါ့နော်ဆေးုံကကူတည်သွားတယ်ဖကတ်ဆေးုံကမတက်တာတဲ့ခါကျတော့မြစ်ကြီးနာကူသွားဖို့လုပ်တဲ့ချိန်မှာလမ်းမှာတယောက်တည်သွားတယ်ပေါ့နော်ဒီမနေ့ကျမှဒီပေါ့နော်ဒီမာယာကအပါဝင်ရေးမိသားချက်ချီဒီပေါ့နော်အဲ့ဒါလာပြီးတော့ပေါ်ကြရင်းနဲ့မှာအလောင်း73လောင်းတွေ့ရတယ်ပေါ့ဒီကိနာစီဝင်သွားတဲ့လမ်းမှာတူတဲ့တယောက်ရဲ့လက်ရှိဒီမနေ့မှာတူဖို့တွေ့ရှိတဲ့73လောင်းရဲ့14လောင်းကြာတာပေါ့နော
်ဖာကန်ဒေတာမှာဆယ်ရန်ရာကြီးတွေနဲ့ကြောက်စင်းတူဖို့တာတွေစောင်ရွက်ခဲ့တဲ့နောက်စွန့်ပစ်မြေစာပုံပြိုကျတာစွန့်ပစ်မြေစာတင်ကားတွေနဲ့မတော်တဆဂျင်တိုက်မှုဖြစ်တာကြောင့်လူတွေထိခိုက်သေးဆုံးတာအပြင်စွန့်ပစ်မြေစာကြောင့်ဥရုချောင်းတိမ်ကောလာပြီးနှစ်စဉ်မိုးရွာဒီမှာရေလွှမ်းမိုးတာတွေမကြာခဏဖြစ်ပွားခဲ့ပါတယ်ဒီလိုလူတွေတည်ဆုံးတာနဲ့တဘာဝပတ်ဝန်းကျင်ထိခိုက်တာကြောင့်ဒေသခံတွေကစံနှပြတာတွေရှိခဲ့ပေမဲ့အခုအချိန်ထိတော့အေးအေးယူဆောင်ရွက်နိုင်တာမရှိသေးပါဘူး။ဒ ဒီလာဇန်ပိုင်းကတော့တရန်စာတနဲ့တဘောပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ဝင်းကဖားကန့်ဒေတာကို၃ရက်ကြာလာရောက်ခဲ့ပြီးကြောက်စိမ့်တူဖို့မှုအခြေအနေတွေကိုလေ့လာစုံစမ်းခဲ့ပါတယ်။လောလောဆယ်မှာတော့ကြောက်စိမ့်အလွန်ကျုံတူဖို့ရနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်မှာကြောင်းမြတ်ဥပဒေကိုပြန်လည်ပြင်ဆင်ပြီးနီးဥပဒေထွက်လာမှသာတိတိကျကျအရေးယူဆောင်ရွက်နိုင်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်
။ကိုမိုးစောစွန်စန်းတင်ပြခဲ့တာပါရှင်။အခုရှမ်းပြည်နယ်ဘက်ကစစ်ဘေးအခြေအနေကိုလည်းအလှည့်ပေးပါဦးမယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောက်ပလောင်လွမြောက်ရေးတပ်မတော် TNLA တို့ကြားကတိုက်ပွဲတွေကြောင့်ကြောင်းမဲမြို့နယ်ဒေသခံ600ဟာကြောင်းမဲမြို့ပေါ်ကိုစစ်ဘေးရှောင်နေရတယ်လို့မြို့ကန်တွေကပြောပါတယ်။မေလ1ရက်နေ့ကနေဒီနေ့အထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့အတွက်ထွက်ပြေးတိမ်းရှောင်လာသူတွေကိုကြောင်မဲမြို့ပေါ်ကစခန်းလေးခုမှနေရာချထားပေးပေမဲ့စားတောက်ရေးပါဝင်အကူအညီတွေလိုအပ်နေစေလို့လည်းဆိုပါတယ်။ဒီချင်းတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကနေဆက်သွယ်ပေးမြန်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စစ်ပြေးရွာသား600ခန့်ဟာမနေ့ညကကြောင်မဲမြို့ပေါ်ကိုတိမ်းရှောင်ရောက်ရှိလာတယ်လို့ကြောင်မဲမြို့ခံကုသားစောက VOA ကိုခုလိုပြောပါတယ်
။စခန်းလေးခုမြောက်ကိုဖွင့်ထားရင်မနေ့ညကလူ600လောက်ရှိနေပြီ။ကြောင်မဲငယ်တက်ကဟုဆုံဟုပွဲဆိုတဲ့အဲ့ဒီအုပ်စုပေါ့အဲ့ဒီအုပ်စုကပတ်ဝန်းကျင်ကြီးရတဲ့အကုန်ပုံလုံးအုပ်စုတက်ကနေမှအကုန်ကြီးလာတာခင်ဗျာ
။ကြောင်မဲမြို့နယ်ဟုဆုံဟုကွက်နယ်ပုံလုံးကြီးရွာအုပ်စုကရွာသား600ခန့်ဟာဘောင်ပိုင်းရှမ်းပြည်တပ်ဖွဲ့နဲ့တန်းပလောင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဗိုလ်မှူးတင်းမာလာလို့ရက်ရွာကနေထွက်ပြေးလာကြောင်းကုသားစောကဆိုပါတယ်။
သူတို့နဲ့တွေ့ဆုံမိန်းမကြီးရဲ့အချင်းတွေကကြောင်မဲကိုထပ်ပြလာတဲ့အကြောင်းလေးကစစ်ပွဲကဒီဝါနာကိုတက်လာပြီးအခုလာတဲ့လူတွေအားလုံးဒီတိုက်ပွဲတံကိုတိုက်ပွဲဖြစ်လာလို့ရှိရင်ငါဖက်ပိမိမယ်နောက်ပြီးထွက်လာလို့မရရင်ဒုက္ခရောက်ကြမယ်နောက်ပြီးတိုက်ပွဲရဲ့ပုံစံတွေလက်ရှိအချိန်ကလည်းငါဦးနှက်ခတ်တာစစ်ရေးကတအားဖြစ်တဲ့အားတင်းပါတဲ့အတွက်သူတို့ထပ်ပြလာတာပြစ်ခတ်တာတော့တနေကုန်ပြည်များပဲဘူးနာပြည်လက်မရှိတိတိမှုတွေကတအားများလာပြီ
ရှမ်းပြည်နယ်မြောက်ပိုင်းမန္တုံနန့်ခမ်းကြောင်မဲဒီဘောမြို့နယ်ဘက်မှာမေလ၁ရက်နေ့ကနေစတင်ပြီးတော့တောင်ပိုင်းရှမ်းပြည်တပ်ဖွဲ့နဲ့တန်းမလောင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေခဲ့တာပါဒီကနေ့မှလည်းနန့်ခမ်းမြို့နယ်ဘက်မှာ RCSS နဲ့ရောမြမတပ်မတော်နဲ့ပါတိုက်ပွဲဖြစ်ပွားနေစေလို့ DNL ပြန်ကြားရေးရာရှိဗိုလ်ကြီးတိုင်းကျော်ကဆိုပါတယ်
ဒီနေ့မှာတပ်ဖွဲ့တုံးနေရဒီနန့်ခမ်းမြို့နယ်ခူပန်ရွာထက်တောင်ရောပေါ်မှာဒီနေရာဖြစ်တဲ့နန့်ခမ်းမြို့နယ်ပဲဒီမန်ဝူရွာအဖက်ကနန့်ပုံချောင်းထက်ကတောင်ကုန်းပေါ်မှာဖြစ်တယ်အမကတော့အစစ်အစစ်နဲ့ဖြစ်တယ်ပေါ့နော်နောက်ဒီနေရာကတော့နန့်ခမ်းမြို့နယ်မန်ဆိုင်ရွာနဲ့ဇော်ဟောင်ကြီးရွာကမှာအဲ့လိုမနေ့ဆယ်နေကျော်လောက်ကနေစမှာကုတိပွဲမပြီးသေးဘူးအဲ့ဒါကတော့ကျွန်တော်တနေ့ဒီဆိုရတမတုံတုံနဲ့ဖြစ်တယ်ခင်ဗျာမနေ့တပ်ပွဲတက်ချလာတယ်ဖြစ်လာမှလည်းတော့မှလူထုတွေကအရင်ကလူပြည်ပြမှလည်းအဲ့လိုဆူရစိတ်နဲ့ထပ်ပြီးကြရတယ
်မနေ့ကကြောင်မဲမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေထွက်ပြေးသိမ်းရှောင်မှုတွေရှိနေတယ်လို့လည်းပူကြီးတိုင်ကျော်ကဆိုပါတယ်လက်ရှိစစ်ပြေးဒုက္ခသည်တွေကိုကြောင်မဲမြို့မှာရှိတဲ့တောင်လောက်ကျောင်းနန်းစလင်းကျောင်းဝါစုကျောင်းအစရှိတဲ့ဘုံကြီးကျောင်းလေးကျောင်းမှာနေရာချထားပေးပါတယ်ဒီမနေ့ထိတော့စစ်ပြေးဒုက္ခသည်တွေအနေနဲ့စားတောက်ရေးပါဝင်အကူအညီတွေလိုအပ်နေစေလို့ဟူသားစော်ကပြောပါတယ
်မနေ့ညဆိုရင်တောင်တော့ဘုံကျောင်းမှာဆောင်မရှိဘူးဒုက္ခတော်ရောက်တာကိုဘူပါရီတာကော်မတီကနေမှညာတဲ့ချင်းစစ်စစ်ချင်းဆောင်အထက်150လာပြီးဝင်လာပါတယ်တကယ်ကျေးဇူးတင်ပြကောင်းတယ်ကျွန်တော်ဒီကတာဝန်ရှိသူတွေအုပ်ချုပ်ရေးဖွဲ့တွေကဘာမှကိုမလေးကညာကြည့်တော့လာကြည့်တယ်ပြန်သွားတယ်ညာစီးနေကြတယ်အားကိုညီထောက်ပံ့မှုမရှိဘူ
းကျောင်းမဲမြို့နယ်စီဝိသလူမှုကူညီရေးသင်းကောင်းဆောင်ဦးတင်မောင်သိန်းကတော့လူမှုကူညီရေးဖွဲ့စည်းတွေကနေကြန့်ရှိနေတဲ့ရိုက်ခါတွေနဲ့အရေးပေါ်ကူညီပေးဆောင်နေတယ်လို့အခုလိုပြောပါရတယ
်ကျွန်တော်တို့မြို့ဝပရိသတ်အဖွဲ့တွေမြို့သူမြို့သားတွေပဲဝိုင်းရမှာပေါ့ဗျာကျွန်တော်တို့ရှိပါနေပဲစားရတော့ရေးအဲ့တော့ပေါ့နော်ရိတ်ခါကကျွန်တော်တို့ကရှင်းတယ်အလဲချင်းရှိနေပါတယ်ဗျာရှင်းနေတဲ့ခါကျတော့အဲ့ဒါတွေကိုကျွန်တော်လောလောဆယ်ကျွန်တော်တုံးနေရပါတယ်ဗျာ
ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာလည်းတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တောင်ပလောင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေခဲ့ရမှာတောက်ဆန်ကြည်ရွာအုပ်စုပန်းဆန်ကြည်ရွာအုပ်စုမင်းကုံအုပ်စုပန်းကုံရွာနဲ့ကန့်ကန်ရွာကဒေသခံရွာသား4000ကျော်ဟာကြောင်မဲမြို့တွင်းကိုစစ်ဘေးသိမ်းရှောင်လာခဲ့ပါသေးတယ်နဖွဲ့တပ်ဖွဲ့တွေကြားနှစ်လသာစီရင်ငိန်သက်လို့နေရရင်းကိုပြန်သွားကြရာကနေမေလဇမ်းမှာတိုက်ပွဲပြန်လည်ဖြစ်ပွားလာလို့ဒုက္ခသည်တွေထပ်မံရောက်ရှိလာတာလည်းဖြစ်ပါတယ်။တမ်းမလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲကာလတွင်မန်တုံနဲ့နန်းခမ်းမြို့နယ်ဘက်မှာလည်းဒေသခံရွာသားတွေပေါ်မှာစန္နရိခံနဲ့စေဝါဝယ်ယူမှုအပေါ်ကန့်သတ်စစ်ဆေးမှုတွေလည်းရှိနေပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်မလောင်တပ်ဖွဲ့ TNLA တို့ဟာရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာနေမြေပိုင်ဆိုင်မှုကိစ္စနဲ့ပတ်သက်ပြီးတော့2015ခုနှစ်နိုဝင်ဘာလကနေစည်ရေးပြိပခအစတင်ဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
တမတော်ကိုအစိုးရတပ်ရခိုင်လက်နက်ကန် AA အဖွဲ့ကိုရခိုင်တပ်မတော်လို့ MRTV 4သတင်းဌာနကသုံးစွဲထုတ်လွှင့်ခဲ့တဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီး တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။တမတော်ကိုအစိုးရတက်လို့ခေါ်ဝေါ်သုံးဆွဲတာမှားယွင်းတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ဒီလိုသုံးဆွဲတာကြောင့်တမတော်ရဲ့ပုံရိပ်နဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်ဆိုတဲ့အချက်ကိုရောသဘောတူကြပါသလား။အခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ဖုန်းနံပါတ်က12323821555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။စနေနေ့ညဓာတ်ရိုက်လေးလာအိမ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါတော့မယ်။ပြည်တော်စုအမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံသားတွေအပါအဝင်အာရှຫນွယ်ဘွားမဲဆန္ဒရှင်အရေးအတွက်တိုးလာတာနဲ့အမျှရွေးကောက်ပွဲတွေမှာတဖြည်းဖြည်းဩဇာလွှမ်းမိုးလာမယ့်အလားအလာတွေလည်းရှိနေပါတယ်။လက်တလုံးမှာတော့အာရှຫນွယ်ဘွားအမေရိကန်နိုင်ငံသားတွေမဲပေးခွင့်ရကြပြီမဲ့အတော်များများကအမေရိကန်နိုင်ငံရေးထဲမှာထဲထဲဝင်ဝင်မပါနိုင်သေးပဲဖြစ်နေကြတဲ့အတွက်ပုံမူပါဝင်လာနိုင်အောင်ပရဟိတအဖွဲ့အစည်းတစ်ခုကကူညီနေပါတယ်။အမေရိကန်ရွေးကောက်ပွဲကအာရှຫນွယ်ဘွားတွေရဲ့အခမ်းအနားနဲ့ပတ်သက်လို့မြန်မာနိုင်ငံသားအများပြားနေထိုင်ကြတဲ့အိန္ဒိယနားပြည်နယ်ဖော့ဝိန်းမြို့ကနေ VOA သတင်းတောက် King Farabot ပြပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်ကတင်ပြပေးပါမယ်ရှင်
စစ်ဆိုးရတဲ့လက်ထက်မှာမြန်မာနိုင်ငံကတင်းရှောင်ပြီး2004ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့မက်ဇင်ကတော့ဆယ်နှစ်နှစ်ကြာတဲ့အချိန်မှာအမေရိကန်နိုင်ငံသားတူဖြစ်နေပါပြီဖော့ဝဲမြို့မှာခြေချနေထိုင်ပြီးအင်္ဂလိပ်စကားကျွမ်းကျင်မှုကြိုးစားနေရဆဲဖြစ်ပေမဲ့နိုင်ငံသားတူရဲ့တာဝန်ခြေကိုလည်းရည်ရွယ်ထားသူပါ
နိုင်ငံသားတွေဖြစ်လာပြီဆိုတော့ကျမတို့အတွက်ကိုဒီအမေရိကန်ဆိုးရဘာတွေကျမတို့အတွက်ကိုပြည်သူပြည်သားတွေကိုကူညီနိုင်မလဲဘလောက်ထိကျမတို့အတွက်ကိုလုတ်ပေးနိုင်မလဲဆိုတဲ့အတွက်အရေးကြီးတယ်လို့ထင်တယ
်။2016ခုနှစ်အမေရိကန်သမ္မတရွေးပွဲကတော့ဒီမိုကရေစီနီးကြပထမဆုံးကျင်နိုင်ငံခေါင်းဆောင်တူကိုရွေးချယ်ရမယ်သူ့အတွက်ပထမဆုံးအတွေ့အကြုံလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံရင်းနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုတော့ဇာတိမြန်မာနိုင်ငံနဲ့ဆက်နွယ်စဉ်းစားထားတယ်လို့လည်းဆိုပါတယ်
။အဲ့ဒီအတိုင်းပဲဒီခုတက်မဲ့အမေရိကန်ကျွန်တော်တို့နှစ်သက်တဲ့ဒီအမေရိကန်မျိုးသမီးသမ္မတကလည်းဒေါ်ဆန်းစုကြည်နဲ့ဆက်ဆက်ပြီးတော့သူတို့ကချစ်ကြည်ကြရတယ်ဆိုတော့တည်တယ်တော့ကျွန်တော်တို့ကဒီသမ္မတကိုအရန်ကိုဒီဖြစ်ပါလေစိတ်ဝင်စားနေ
ပါယူကော့ပွဲမှာဆန္ဒမဲပေးဖို့စောင့်စားနေတာသူ့အတွက်ပထမဆုံးဖြစ်ပေမဲ့လည်းယူကော့ပွဲလုပ်ငန်းစဉ်တွေမှာပါဝင်နေတဲ့အခွင့်အရေးရခဲ့တာကတော့ပထမဆုံးကျင်တော့မဟုတ်ပါဘူး2008ခုနှစ်ကတည်းကမဲပေးခွင့်ရခဲ့ပေမဲ့လည်းဘာသာစကားမကျွမ်းကျင်တဲ့အပါအဝင်တခြားအခက်အခဲတွေကြောင့်ပြီးခဲ့တဲ့သမ္မတယူကော့ပွဲနှစ်ခုစလုံးမှာအခွင့်အရေးလက်လွတ်ခဲ့ရတာပါအများစုဟာအမေရိကန်ယူကော့ပွဲစနစ်နဲ့ရင်းနှီးမှုမရှိကြတာကလည်းမဲပေးသူအရေးအတွက်နှေးပါရတဲ့အကြောင်းရင်းတစ်ခုဖြစ်တဲ့အကြောင်းအာရှຫນွယ်ဘွားအမေရိကန်နိုင်ငံသားတွေအခွင့်အရေးလှုပ်ရှားနေတဲ့ Asian Americans Advancing Justice အဖွဲ့ကစီရင်ရေးမှူးတူဖြစ်တဲ့ Christina Tendela ကပြောပါတယ
် There's not enough information out there
သတင်းချက်လက်အလုံးလောက်မရှိတဲ့အတွက်လူတွေကဒီစနစ်ကိုဘယ်လိုသုံးရမလဲဆိုတာမသိကြပါဘူ
းဒီအတွက်လည်းမဲဆန္ဒရှင်ဖြစ်လာနိုင်တဲ့တယောက်ကိုကူညီနေတဲ့နီလန်ကတော့အထူးသဖြင့်ကက်ရက်ရှိနေတဲ့ Illinois ပြည်နယ်မှာရင်မောင်းလိုင်စင်ဖြစ်ဖြစ်မှတ်ပုံတင်ဖြစ်ဖြစ်ရှောက်တဲ့အခါမဲပေးဖို့တခါတည်းမှတ်ပုံတင်တဲ့စနစ်ကိုကျင့်သုံးတင်တယ်လို့ဆိုပါတယ်
which would basically automatically register people who are eligible to vote
when they are in the national website license ရုံးနဲ့ပဲဖြစ်ဖြစ်ဆက်သွယ်တဲ့အခါမျိုးမှာမဲပေးခွင့်ရှိတဲ့သူတွေကိုအလိုလျောက်မှတ်ပုံတင်ပေးလိုက်ရမှာပဲ
အမေရိကန်မှာအာရှຫນွယ်ဘွားခြေချသူတွေဟာလူကြီးတိုးဝှမှုနှုန်းအမြင့်ဆုံးလည်းဖြစ်ပါတယ်
We are actually the like fastest growing ethnic community
လူငယ်တွေစနစ်တွေမှာလူကြီးက40ရာခိုင်နှုန်းကျော်တိုးလာတာပါ
ဒီအတွက်လည်းတနင်္ဂနွေလုံးအတိုင်းအတာနဲ့သမကဒီသံတမန်ရွေးကောက်ပွဲတွေမှာလည်းအာရှຫນွယ်ဘွားတွေရဲ့မဲတွေဟာတဖြည်းဖြည်းအရေးပါလာနေတာပ
ါ These elections could be won on 100 or a couple hundred votes
ဒီရွေးကောက်ပွဲမှာမဲ100နေရာလောက်နဲ့အနိုင်ရတဲ့အတွက်တကယ့်ကိုအရေးကြီးပါတယ်ကျွန်တော်တို့လူမှုအတိုင်းအဝိုင်းအတွက်အပြောင်းလဲတွေစောင့်ကြည့်နိုင်မယ့်အခွင့်အလမ်းလည်းဖြစ်ပါတယ
်မကြသေးရင်ကပဲအမေရိကန်သမ္မတလောက်အကျိုးမဲပေးပွဲတွေကျင်းပခဲ့တဲ့ဖိုဝင်းမျိုးကမြန်မာပြည်ချမ်းမှာတော့မြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့NLD ပါတီကအစိုးရတစ်ခုဦးဆောင်နိုင်တဲ့ပေါ်ထောက်ခံထားကြတာပါ4ဝင်းမျိုးကမက်ဆင်ကတော့နိုဝင်ဘာအမေရိကန်သမ္မတရွေးပွဲအတွက်မှတ်ပုံတင်စီရင်မပေးရသေးပေမဲ့မြန်မာနိုင်ငံမှာအမျိုးသမီးခေါင်းဆောင်တယောက်ပေါ်ထွန်းလာတယ်လို့အမေရိကန်မှာလည်းပေါ်ထွန်းလာဖို့မျှော်လင့်နေသူပါဒီမိုကရက်တစ်ပါတီရဲ့ပထမဆုံးချင်းအမျိုးသမီးသမ္မတလောင်းအဖြစ်ပါဝင်ရှင်ပြန်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်းဟီလာရီကလင်တန်ကတော့မက်ဆင်တို့လိုမဲဆန္ဒရှင်တွေရဲ့ထောက်ခံမှုတွေနဲ့သမ္မတရွေးကောက်ပွဲအထိတက်လှမ်းပြီးတမိုင်းတွင်အောင်လုပ်နိုင်မဲ့အလားအလာတွေလည်းတွေ့မြင်နေရပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြပြပေးခဲ့တယ်လို့ပါပဲရှင်။အခုလာပိုင်းတွေဟာအမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအကျိတ်နဲ့စူးစမ်းနေကြတဲ့အချိန်ဖြစ်ပါတယ်။ဘယ်သူတွေပါဝင်ရှင်ပြိုင်နိုင်ပြီးဘယ်လိုတွေလှုပ်ဆောင်နေကြပါသလဲ။အမေရိကန်ပြည်ထောင်စုမှာသမ္မတကိုဘယ်လိုရွေးချယ်သလဲဆိုတာ VOA ကနေပြီးတော့အခန်းဆက်တင်ဆက်ပေးနေပါတယ်။ဒီကနေ့တော့ရွေးကောက်ပွဲနေ့နဲ့ရွေးကောက်ပွဲအဖွဲ့အကြောင်းတွေကိုပြောပြမှာပါ။မအေးတနာကျော်တင်ဆက်ပေးထားပါတယ်ရှင်။
သမရလောင်းတွေအတူတူရွေးချယ်ပြီးပြီဆိုရင်တော့သမရလောင်းတွေကသူတို့နဲ့အတူတူဒုတိယသမရနေရာအတွက်ရွေးကောက်ပွဲဝင်မဲ့သူကိုဖြူဟာကြကြအစင်းစားရွေးချယ်ရပါတယ်။ပြီးရင်တော့သူတို့တစ်ဖွဲ့လုံးနိုဝင်ဘာလဆန်ရွေးကောက်ပွဲအတွက်အစွမ်းကုန်မဲဆွယ်မှုတွေလုပ်ကြရပါပြီ။ရွေးကောက်ပွဲနေ့ရောက်ရင်မဲဆန္ဒရှင်တွေမဲရုံတွေမှာသူတို့ကြိုက်တဲ့သမရလောင်းကိုလာပြီးတော့မဲထဲကြပါတယ်။ဒီလိုမဲပေးတာကတိတ်အရေးကြီးတယ်ဆိုပေမဲ့လည်းလှုပ်ထုံးလုံနေအတိုင်းဆိုရင်တော့သမရကို Electoral College လို့ခေါ်တဲ့သမရရွေးချယ်ရေးအဖွဲ့ကနောက်ဆုံးအဆုံးဖြတ်ပေးတာပါသမရရွေးချယ်ရေးအဖွဲ့မှာသမရကိုရွေးကောက်နိုင်တဲ့သူတွေပါဝင်ပြီးတော့သူတို့ကိုတော့ပြည်내တစ်ခုစီမှာရရှိတဲ့မဲရလက်ကိုအခြေခံပြီးတော့အရေးအတွက်သတ်မှတ်ပေးပါတယ်လူရေပုံများတဲ့ပြည်내တွေမှာသမရရွေးကောက်ပေးနိုင်မဲ့ကိုယ်စားလှယ်အရေးအတွက်ပုံများပါတယ်လူရေနေတဲ့ပြည်내တွေကတော့ကိုယ်စားလှယ်နေပါတယ်သမရနေရာကိုရဖို့ဆိုရင်ရှင်ပြိုင်တဲ့သူကအမဲအများစုဒါမှမဟုတ်ရွေးကောက်ပွဲအဖွဲ့တွေက290ရဲ့ထောက်ခံမှုရရပါမယ်။နောက်တစ်လအကြာဒီဇင်ဘာမှာရွေးကောက်ပွဲအဖွဲ့ကအမဲပေးပါတယ်။ဒါမှသမရအစ်ကဇန်နဝါရီလကုန်ပိုင်းမှာကျင်းပတဲ့ကျန်းသစ္စာကျင်းစုပွဲအခမ်းအနားကြမှာတည်ဝင်ဆပြီးတော့တာဝန်ထမ်းဆောင်တာဖြစ်ပါတယ်ရှင
်။ဒီကနေ့တင်ဆက်ပေးနေတဲ့အမေရိကန်ပြည်ထောင်စုမှသမ္မတကိုဘယ်လိုရွေးချယ်တယ်လဲအခန်းဆက်တွေ့တဲ့ကဒီရွေးကောက်ပွဲနေ့နဲ့ရွေးကောက်ပွဲအဖွဲ့အကြောင်းကိုကြားခဲ့ကြရတာပါနောက်ပိုင်းမှာလည်းဆက်ပြီးတင်ဆက်ဖို့ရှိပါတယ်စောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင် VOA အမေရိကန်တန်ရဲ့တောက်ကြတဲ့ညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်အခုညနေပိုင်းအစီအစဉ်ဆုံးသက်ခင်မှာသတင်းချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပေးပါဦးမယ်ရှင်
သမရဦးထင်ကျော်ဟာဒီကနေ့မနေ့ပိုင်းကလာအိုနိုင်ငံကိုနေချင်းပြန်ခီးစဉ်တစ်ခုသွားပြီးတဲ့နောက်အခုညနေပိုင်းမှာပြန်ရောက်လာပါပြီ။သမရဦးထင်မြန်မာနိုင်ငံမှာအခြားသောဥဆောင်တဲ့အစိုးရအဖွဲ့တက်လာပြီးနောက်ပိုင်းပထမဆုံးပြည်ပခီးစဉ်အဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံသားဝန်ကြီးဒေါက်ဆန်းစုကြည်လည်းလိုက်ပါသွားတဲ့အခုခီးစဉ်အပြန်နေပြည်တော်လေစိတ်မှာတမတော်ကာကွယ်ဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်ကဥဆောင်ပြီးတော့ကျူးဆူပါတယ်။လာအိုနိုင်ငံခီးစဉ်အတွင်းနိုင်ငံကောင်းဆောင်တွေကြားကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုပညာရေးခီးသွွားလုပ်ငန်းတယ်ယူပို့ဆောင်ရေးကဏ္ဍတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးကြတယ်လို့လာအိုနိုင်ငံတွင်းကလာတဲ့သတင်းတွေမှာဖော်ပြပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းကဒုက္ခသည်စခန်းတစ်ခုကိုကြာသပတေးနေ့မှာလေကြောင်းကတိုက်ခိုက်ခံရတာကြောင့်လူဒါဇင်ပေါင်းများစွာသေဆုံးရတဲ့ဖြစ်ရပ်ပေါ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအကြီးတန်းတာဝန်ရှိသူတို့ကတောင်းဆိုလိုက်ပြီးဒါဟာစစ်ရာဇဝတ်မှုကျူးလွန်တာမျိုးအထိဖြစ်နိုင်တယ်လို့ပြောလိုက်ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းအိုက်ဒလစ်ပြည်နယ်ဆမတာအရနာကကာမူနာဒုက္ခသည်စခန်းတိုက်ခိုက်ခံရတာမှာလူ30ထဲမှနေသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားပါတယ်။အီရန်နိုင်ငံဘက်ဂရက်မြို့တော်ဟာဒီကနေ့မှာတော့ဖိတ်ဆို့ကာယံထားတဲ့အခြေအနေမှာရောက်နေပါပြီ။အခိုင်အမာကာကွယ်ထားတဲ့နိုင်ငံတကာဇုံ IZ ထဲကိုပြီးခဲ့တဲ့သတင်းပတ်မှာဆန္ဒပြသူတွေအတင်းဝင်ပြီးလွှတ်တော်တွေကိုလည်းချူဖောက်ဝင်ကြတာကြောင့်လွှတ်တော်အမတ်တွေအသက်လူထွက်ပြေးခဲ့ရတာမျိုးထပ်မဖြစ်စေဖို့အတွက်မြို့တော်တဝန်းကွန်ကရစ်အတားအဆီးတွေကိုအစိုးရကခြားထားလိုက်တာပါ။မြောက်ကိုရီးယားနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာကာလအတွင်းအကြီးမားဆုံးနိုင်ငံရေးဆွေးနွေးပွဲတစ်ရပ်ကျင်းပနေပါတယ်။ဒီကနေ့စတင်တဲ့9ကြိမ်မြောက်လူ့သမားပါတီညီလာခံကိုတင်ယူဖို့နိုင်ငံသားတင်တော်တွေကိုဖိတ်ကြားခဲ့ပေမဲ့တကယ်တမ်းတက်ရောက်တင်ယူခွင့်မရကြပါဘူးခင်ဗျာ
။အခုညနေပိုင်းတင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရဝလီဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဆုံးသက်ပါတော့မယ်ရှင်။ည9:00နာရီကျရင်တခါထပ်ပြီးတော့ဆုံကြရအောင်ပါ။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.